ဒီနိုင်ငံမှာမျိုးသားရင်းနဲ့လက်ထပ်ဖို့ရောင်းစားခံရတဲ့အရှိတောင်အာရှနိုင်ငံတွေကမျိုးသမီးတစ်ထောင်ကျော်ကိုပြီးခဲ့တဲ့နှစ်မှာကယ်တင်နိုင်ခဲ့တယ်လို့တရုတ်ဆိုရကဒီကနေ့ပြောကြားလိုက်ပါတယ်ပြီးခဲ့တဲ့2018ခုနှစ်ဇူလိုင်လကနေဒီဇင်ဘာလအထိမြန်မာထိုင်းကမ္ဘောဒီးယားလာအိုနဲ့ဗီယက်နမ်နိုင်ငံတွေကရဲတပ်ဖွဲ့တွေနဲ့ပူးတွဲပြုလုပ်ခဲ့တဲ့နိုင်ငံမှုတွေအတွင်းကလေး18ယောက်ကိုလည်းကယ်တင်နိုင်ခဲ့ကြောင်းတရုတ်နိုင်ငံအများပြည်သူလုံခြုံရေးဝန်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်တရုတ်မျိုးသားတွေနဲ့လက်ထပ်ရမယ်ဆိုပြီးတော့မျိုးသမီးတွေကိုလိန်ညာဖန်စီရောက်ချမှုနဲ့နိုင်ငံသား260ပါဝင်မတင်ကားသူ1300ကျော်ကိုလည်းဖန်စီခဲ့တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်မကြာခင်နှစ်ပိုင်းနေအတွင်းပြည်တွင်းနဲ့နိုင်ငံသားရာဇဝတ်သားတို့ဟာအိန္ဒိယနိုင်ငံတွေကအမျိုးသမီးတွေကိုအလုပ်ခံရမယ်အိမ်ဆောင်ပြုရမယ်ဆိုတဲ့ကတိအတုတွေပေးပြီးဖျားယောင်းသွေးဆောင်ခဲ့တယ်လို့တချို့ဆိုဖန်စီပြီးရောင်းချခံရတယ်လို့အများပြည်သူလုံခြုံရေးဝန်ကြီးကပြောပါတယ်မဲခေါင်မြေဝန်ဒေသကချက်တဲတဲ့အမျိုးသမီးငယ်တွေဟာဘဝသက်တည်ဆောင်မယ်ဆိုတဲ့ယုံကြည်ချက်နဲ့တရုတ်မျိုးသားတွေနဲ့လက်ထပ်ပေါင်းဖို့မလုံးတွေကိုယုံကြည်နေကြတာဖြစ်ပါတယ်တချို့ကလင်ညာခံရပြီးတော့အနိုင်ကျင့်ခံရတဲ့အခြေအနေကြုံကြရသလိုတရုတ်လူမှုကြီးကြပ်ရေးဥပဒေနဲ့ဖမ်းဆီးခံရမှုအပြင်ပြည်သူ့လုပ်ငန်းတွေမှာလည်းအသုံးချခံခဲ့ကြရပါတယ်ခင်ဗျာ